ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားသဘောတူညီချက်လေးတစ်ခုရရှိခဲ့ပါတယ်အာဂျင်တီးနားနိုင်ငံကနေအမေရိကန်ကိုအပြန်လမ်းမှာပဲ Air Force One လေယာဉ်ပေါ်မှာသမ္မတထရန့်ကကြေညာချက်ထုတ်ပါတယ်။အခုဆွေးနွေးပွဲကအမေရိကန်နဲ့တရုတ်နှစ်နိုင်ငံစလုံးအတွက်အလားအလာကောင်းနေတဲ့ကောင်းမွန်အလုပ်ဖြစ်တဲ့ဆွေးနွေးပွဲဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။တရုတ်သမ္မတရှီနဲ့ညှိနှိုင်းဆောင်ရွက်ရတဲ့အပေါ်မှာဂုဏ်ယူကြောင်းသိပ်ကောင်းတဲ့သဘောတူညီချက်ဖြစ်ကြောင်းအမေရိကန်သမ္မတကသတင်းထုတ်တွေကိုပြောဆိုခဲ့တာပါ။သွင်းကုန်ခွန်တွေကိုသူ့ဘက်ကပြန်လည်ရုပ်သိမ်းပေးမှာဖြစ်သလိုတရုတ်ဘက်ကလည်းသွင်းကုန်ခွန်တွေကိုဖယ်ရှားပေးမယ်အကြောင်းတရုတ်ဘက်ကအမေရိကန်ထုတ်ကုန်အများအပြားကိုဝယ်မှာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောပါတယ်ဒေါ်လာ200ဘီလီယံတန်ဖိုးရှိတရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ဘက်ကအခွန်ဆေးရဂိုင်းနှုံးကောက်ခံထားတာကနေအခုဇန်နဝါရီလ1ရက်နေ့မှာထပ်တိုးမယ်လို့ပြောဆိုထားတဲ့25ရာဂိုင်းနှုံးအထိတိုးပြီးမကောက်ဖို့လောလောဆယ်အမေရိကန်သမ္မတဘက်ကသဘောတူထားတယ်လို့အင်ဗျူရောကြေညာချက်မှာဖော်ပြပါတယ်။သဘောတူညီချက်မရသေးပေမဲ့လည်းအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးကွာဟချက်ကိုလျှော့ချနိုင်ရေးအတွက်အမေရိကန်ရဲ့ဆက်မှုထုတ်ကုန်တွေစွန့်အင်စိုက်ပျိုးရေးနဲ့တခြားထုတ်ကုန်ပမာဏအများအပြားဝယ်ဖို့တရုတ်တို့သဘောတူမှာဖြစ်တယ်လို့လည်းအင်ဗျူရောပြောခွင့်ရဆာရာဆန်ဒါစ်ကကြေညာချက်ထဲမှာပြောဆိုထားပါတယ်။အမေရိကန်လယ်သမားတွေစီကလယ်ယာထွက်ကုန်တွေကိုတရုတ်ဘက်ကစပီးဝယ်ဖို့သဘောတူကြောင်းလည်းပြောပါတယ်။ဤပညာတွေလွှဲပြောင်းပေးဖို့ဖိအားပေးတာတွေညာနာပစ္စည်းမူပိုင်ခွင့်ကာကွယ်ပေးရေးကုန်သွယ်ရေးအတားအဆီးစိုက်ဘာထိုးဖောက်ဝင်ရောက်မှုတွေနဲ့ခိုးယူမှုတွေဝန်ဆောင်မှုနဲ့စီးပွားရေးကဏ္ဍတို့မှာလုံနီးလုံဟန်နေပြောင်းလဲရေးစပီးဆွေးနွေးချဖို့ကိုလည်းတရုတ်နဲ့အမေရိကန်ခေါင်းဆောင်တို့သဘောတူခဲ့တယ်လို့အင်ဖြူရောကြေညာချက်မှာဖော်ပြထားပါတယ်ရှင်။